အမေရိကန်ပြည်ထောင်စုရဲ့စစ်ပြိုင်စစ်မှုရဟောင်းများနေ့ဖြစ်တဲ့နိုဝင်ဘာလ17ရက်နေ့မှာသမ္မတဘရက်အိုဘားမားဟာကမ္ဘာအနှံ့မှာနိုင်ငံတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်စစ်တီတော်တွေကိုကျေးဇူးတင်ဂုဏ်ပြုချီးမွမ်းလိုက်ပါတယ်စစ်ပြိုင်စစ်မှုတန်းဟောင်းတွေအတွက်ပညာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပိုမိုကောင်းမွန်အောင်ပြုလုပ်ပေးမယ်လို့လည်းပြောလိုက်ပါတယ်စစ်ပြိုင်စစ်မှုတန်းဟောင်းနေ့မှာအမေရိကန်သမ္မတကအာလင်တန်အမျိုးသားစစ်သင်္ချိုင်းမှာအမည်မသိကြာဆုံးသူတွေအတွက်အထိမ်းအမှတ်အုပ်ကူမှာပန်းခွေချပြီးတဲ့နောက်အခုလိုပြောလိုက်တာဖြစ်ပါတယ်နေ့စဉ်ကျင်းပနေကြစစ်မှုတန်းဟောင်းများနေ့အစိုးရရုံးပရက်မှာသမ္မတအိုဘားမားကအမေရိကန်တပ်မတော်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်တီတော်တွေကိုဂုဏ်ပြုစကားပြောဆိုတာဖြစ်ပါတယ်ဒီလိုနေ့မျိုးမှာကျွန်တော်တို့ဟာအမေရိကန်ပြည်ထောင်စုကြီးကဆင်နွှဲသမျှစစ်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်မှုတန်းဟောင်းတွေအားလုံးကိုကျေးဇူးတင်ဂုဏ်ယူခဲ့ကြရပါတယ်ဒါဟာကျွန်တော်တို့တိုင်းပြည်အတွက်တာဝန်ထမ်းဆောင်ခဲ့လို့ဒါမဟုတ်ပဲအမေရိကရဲ့လို့ဘာကြောင့်ဖြစ်တည်လာခဲ့ရတယ်လဲဆိုတာကိုဟောဒီကမ္ဘာမြေပေါ်မှာအမြဲတမ်းအကြီးမြတ်ဆုံးနိုင်ငံအဖြစ်တည်ရှိဖို့အတွက်စွန်းစွန်းတမန်ဆောင်ရွက်ပေးကြတဲ့အတွက်ဂုဏ်ပြုစကားပြောကြားရတာဖြစ်လေလို့မစ္စတာအိုဘားမားကပြောဆိုလိုက်ပါတယ်ခင်ဗျာ